ရုနိုင်းနိုင်ငံမှာတော့မင်းဖြန်ဗုဒ္ဓဟူးနေ့မှာစတင်တက်ရောက်မဲ့ပြန်လဲပြင်ဆင်ထားတဲ့ပြစ်မှုဆိုင်ရာဥပဒေကိုကျင့်သုံးခြင်းမပြုဖို့ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးမစ္စတာဘက်စလက်ကတောင်းဆိုလိုက်ပါတယ်။ဥပဒေတည်းအရကျင့်သုံးမဲ့တည်တံပြစ်ဒဏ်စီမှုဟာဆိုရင်လူမဆန်အောင်ရက်စက်ပြီးနိုင်ငံတကာလူ့ခွင့်ရဥပဒေကိုချိုးဖောက်တယ်လို့လဲကုလလူ့ခွင့်ရမဟာမင်းက လူနိုင်နိုင်ငံရဲ့ခီးသွွားကြော်ညာတွေမှာတော့တိတ်ကိုငြင်းချမ်းလာတဲ့နိုင်ငံဆိုပြီးဖော်ညွှန်းကြပါတယ်။တချိန်ကတော့ဒီအခြေအနေရှိခဲ့ပါတယ်။မွတ်စလင်ဘုရင်စနစ်အုပ်ချုပ်တဲ့ဘရူနိုင်းနိုင်ငံမှာ1958ခုနှစ်ကစလို့တဦးတယောက်ကိုမှသေဒဏ်ဆင်ခဲ့တာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့လည်းမကြသေးခင်ကတော့ကြောက်ခဲနဲ့အသေးပြစ်ပေါက်မှုအပါအဝင်သေဒဏ်ဆင်အပြစ်ပေးတာကိုကျဉ်းသုံးဖို့ဆုံးဖြတ်ခဲ့တာကြောင့်နိုင်ငံတကာမှာမကျေနပ်မှုတွေပေါ်ပေါက်ခဲ့ပါတယ်။ပြန်လည်ပြင်ဆင်လိုက်တဲ့ပြစ်မှုဆိုင်ရာဥပဒေအရမဒိမ့်မှုအိမ်တောင်ရေးဖောက်ပြန်မှုလိင်တူဆက်ဆံမှုလူရဲမှုနဲ့တမန်တော်မိုဟာမက်ကိုစော်ကားမှုတွေလိုပြစ်မှုတွေမှာတည်တံအပြစ်ပေးခံရနိုင်ပါတယ်။ပြင်ဆင်လိုက်တဲ့ပြစ်မှုဆိုင်ရာဥပဒေကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်ဘရူနိုင်းနိုင်ငံတွင်လူ့အခွင့်အရေးအကာအကွယ်ပေးမှုမှာအကြီးအကျယ်ဆုပ်ယုပ်သွားမယ်လို့ကုလလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲဘက်ချလက်ကသတိပေးပါတယ်။ပြစ်မှုဆိုင်ရာဥပဒေကကျေပြန့်လွန်လာကြောင်းဥပဒေနဲ့ညှိစွန်းဖို့တိတ်လွယ်တယ်လို့လည်းလူ့ခွင့်ရေးမဟာမင်းကြီးရဲ့ပြောခွင့်ရရာဘီနာရှမ်ဒါစနီက VOA ကိုပြောပါတယ်
။ For example, it criminalizes exposing Muslim children to the
ဥပမာပြောရရင်အစ္စလာမ်ဘာသာကလွဲလို့တခြားဘာသာရေးတွေကိုယုံကြည်သက်ဝင်ကိုးကွယ်ပြစ်မှုမြောက်တဲ့ဆိုတာမျိုးမွတ်စလင်ကလေးငယ်တွေကိုပုံဖော်ပြတာထားတာပါ။နောက်ကိုဝင်ဖြတ်ချမှုအတွက်ပြစ်ဒဏ်ဖြစ်နေလူမြင်ကွင်းမှာကြိမ်တမ်းအပြစ်ပေးဖို့လည်းပါပါတယ်။ဒါဆိုရင်အားနည်းချက်ရှိသူတွေကိုအကြီးအကျယ်ထိခိုက်စေမှာဖြစ်တယ်လို့အမျိုးသမီးအများစုပေါ်မှာလည်းအကြီးအကျယ်တက်ရောက်မှာပါ
။လူခွင့်ရေးနဲ့ဘာသာရေးယုံကြည်မှုကြားမှာကွဲလွဲဆန့်ကျင်မှုမရှိဘူးလို့လည်းပြောခွင့်ရရှမ်ဒါစနီကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးအနေနဲ့အခွင့်အရေးအတွက်ကိုးကွယ်ယုံကြည်မှုဆိုင်ရာဘေရွတ်ကြီးညာချက်မူကြမ်းတရရေးဆွဲဖို့ကမ္ဘာတစ်လောကဘာသာရေးခေါင်းဆောင်နေနဲ့ဆောင်ရွက်နေတယ်လို့လည်းပြောပါတယ
် And this is a very constructive document which again helps countries that you know are
ဒီမူကြမ်းကတိတ်ကိုခိုင်းပါပါတယ်ဘာသာရေးယုံကြည်ချက်တွေကိုဥပဒေထဲမှာထည့်သွင်းပြဋ္ဌာန်းလိုတဲ့နိုင်ငံတွေအနေနဲ့နိုင်ငံတကာလူ့ခွင့်ရေးဆန်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ဖို့နိုင်ငံတွေကိုအပိတိုက်တွန်းထားတာကြောင့်အားလုံးအတွက်လူကုန်တိုက်ခါနဲ့ဒန်းတူညီမျှမှုကိုအတူပူးတွဲပြီးဆောင်ရွက်နိုင်ပါတယ်
။လူသားမှုရွေချင်းနဲ့တပ်ဖြတ်မှုတွေအတွက်ပဲတည်တဲ့အပြစ်ပေးဖို့နိုင်ငံတကာဥပဒေကခွင့်ပြုထားပါတယ်။ဘာသာရေးကိုအခြေခံတဲ့ဥပဒေပြဋ္ဌာန်းမှုတွေမှာလူခွင့်ရေးမချိုးဖောက်ရဘူးလို့လည်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကပြောပါတယ်။လိုက်နာရမယ့်နိုင်ငံတကာလူခွင့်ရေးဥပဒေတွေနဲ့လိုက်ရောညီတွေဖြစ်လာစေဖို့ဘရူနိုင်းဆိုရနဲ့ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိတယ်လို့လဲကုလလူခွင့်ရေးမဟာမင်းကြီးကပြောပါတယ်။ကမ္ဘာအချမ်းသာဆုံးပုဂ္ဂိုလ်တူဖြစ်တဲ့ဘုရင်ဟာဆန်နဲဘိုကီယာကရင်းနှံကြွယ်ဝတဲ့ဘရူနိုင်းနိုင်ငံကိုအုပ်ချုပ်နေတာနှစ်90ကျော်ရှိခဲ့ပါပြီ။မွတ်စလင်ဘုရင်စနစ်နဲ့အုပ်ချုပ်နေတဲ့ဘရူနိုင်းနိုင်ငံကလိင်တူလိင်ကွဲဆုံးမဲ့သူတွေလိင်ကြောင်ထားသူတွေကိုကြောက်ခဲနဲ့အသေးပြစ်ပေါက်အပြစ်ပေးခွင့်ပြုထားတဲ့မွတ်စလင်ရှရီယာဥပဒေကိုပြဋ္ဌာန်းခဲ့တာပါဘရူနိုင်းနိုင်ငံပိုင်ဟိုတယ်တွေမှာတဲခိုကြတာဟာဆိုရင်လိင်တူဆက်ဆံမှုနဲ့အိမ်ဆောင်ရေးဖောက်ပြန်မှုဆွဆွဲချက်တွေနဲ့ကိုယ်နိုင်ငံသားတွေကိုကြာဖို့နဲ့ရိုက်ခဲနဲ့ပေါက်တည်ရန်စီရင်ဖို့စီစဉ်တဲ့အမျိုးသားတွေရဲ့လက်ထဲကိုငွေတွေထည့်ပေးနေကြတာဖြစ်တယ်လို့ဟောလိဝုဒ်သရုပ်ဆောင်ကျော်မော်ဂျော့ချ်ကလူနီကပြောဆိုပြီးဒီဟိုတယ်တွေကိုသပိတ်မှောက်ကြဖို့တိုက်တွန်းထားပါတယ်ဒီတိုက်တွန်းချက်ကိုတော့ဗြိတိန်ရော့ဂီတာအကျော်မော်အယ်တန်ဂျွန်လည်းပူးပေါင်းပါဝင်လာပါတယ်။ဟောလိဝုဒ်ကဘေဗလီဟိလ်စ်ဟိုတယ်၊နောက်လန်ဒန်ကဒေါ်ချက်စတာဟိုတယ်တွေလိုမျိုးဇင်ကန်ဟိုတယ်ကြီးတွေကိုဘရူနိုင်းကပိုင်ဆိုင်ထားတာပါ။ဒီသပိတ်မှောက်မှုမှာပူးပေါင်းပါဝင်လာကြသူတွေထဲမှာအမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်၊ရီပါဘလစ်ကန်အထက်လွှတ်တော်အမတ်တက်ခရူးစ်နဲ့သရုပ်ဆောင်ဂျီမီလီကာတစ်စ်တို့လည်းပါဝင်ကြပါတယ်ရှင်။